အီရန်နိုင်ငံအနေနဲ့နျူကလ িয়ার စွမ်းအင်ကိုငြင်းချတဲ့နည်းနဲ့အသုံးပြုပိုင်ခွင့်ရှိတယ်ဆိုတဲ့ကိစ္စအာမခံချက်ရဖို့အတွက်6နိုင်ငံပါဝင်တဲ့ဆွေးနွေးပွဲကိုအမြဲဆုံးပြန်ဆဖို့လိုပြီးလို့တရုတ်သမ္မတဟူချင်တောင်းကအီရန်သမ္မတကိုတိုက်တွန်းလိုက်ပါတယ်။သမ္မတဟူချင်တောင်းနဲ့အီရန်သမ္မတမမ်မုဒ်အာမာဒီနေဂျာတို့ဟာကာဇက်စတန်မြို့တော်အစတနာကိုရောက်ရှိနေပါတယ်။အာရှဒေသပူးပေါင်းဆောင်ရွက်မှုအဖွဲ့ဖြစ်တဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့နှစ်ပတ်လည်အစည်းအဝေးကိုတက်ရောက်ဖို့ရောက်ရှိနေတာဖြစ်ပါတယ်။တရုတ်သမ္မတကအီရန်သမ္မတကိုဆွေးနွေးပြောဆိုပြီးယုံကြည်မှုရရှိစေမဲ့တိသာထင်ရှားတဲ့အဆင့်တက်လှမ်းနိုင်မှုပြောပါတယ်။ဒါဟာအီရန်နိုင်ငံရဲ့အကျိုးသာမကအရှိအလဲပိုင်းဒေသတစ်ခုလုံးတည်ငြိမ်ရေးအတွက်ပါအကျိုးမြတ်ရှိစေမှာဖြစ်တယ်လို့ဆိုပါတယ်။အီရန်သမ္မတကလည်းသူ့နိုင်ငံအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံနဲ့ဂျာမနီနိုင်ငံတို့ပါဝင်တဲ့ဆွေးနွေးမှုကိုပြန်လည်ပြုလုပ်လိုပါတယ်လို့ပြောပါတယ်ခင်ဗျာ။